စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲကိုလက်မခံဆန့်ကျင်ကန့်ကွက်ကြောင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တည်ဆဲဥပဒေများကိုချိုးဖောက်ပြီးနိုင်ငံတော်ပုံကံမှုကိုကျူးလွန်ထားသောစစ်ကောင်စီဆောင်ရွက်မှုမှန်သမျှသည်တရားဝင်မှုမရှိသဖြင့်၎င်းတို့ကျင်းပမည့်အတုအယောင်ရွေးကောက်ပွဲအားမိမိတို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေဖြင့်ခိုင်မာစွာဆန့်ကျင်ကန့်ကွက်နေမည်ဖြစ်သည်လို့ကြေညာချက်မှာရေးသားထားပါတယ်။ဒါ့အပြင်စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်မဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေကိုလည်းနိုင်ငံတော်ပုံကံကျူးလွန်ရမှာအပိတ်ကူညီသည်တွေအဖြစ်သတ်မှတ်သွားမယ်လို့လည်းဖော်ပြထားပါတယ်။ NLD ဟာလက်ရှိတရားဝင်ပါတီအဖြစ်ယက်တီနေဆဲဖြစ်ပြီး NLD ရဲ့ကြေညာချက်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကအခုချိန်ထိတစုံတရာတုံ့ပြန်တာမရှိသေးပါဘူး။ဇန်နဝါရီလ29ရက်နေ့ကထုတ်ပြန်တဲ့ဒီကနေ့အကြေညာချက်မှာလဲ NLD လူ့အခွင့်အရေးချိုးဖောက်မှုမှတ်တမ်းများကောက်ယူရေးအဖွဲ့ကပြုစုထားတဲ့စစ်ကောင်စီရဲ့ပြစ်မှုကျူးလွန်မှုနောက်ဆုံးမှတ်တမ်းစာရင်းတွေကိုဖော်ပြထားပါတယ်စစ်ကောင်စီရဲ့ဖမ်းဆီးနှိပ်စက်တပ်ဖြတ်မှုကြောင့်တည်ဆုံးခဲ့သူပေါင်း 3,000 ကျော်ရှိပြီးအဲ့ဒီထဲမှာ NLD ပါတီဝင်84ဦးနဲ့လွှတ်တော်အမတ်2ဦးပါဝင်ကြောင်းဖော်ပြထားပါတယ်ဒါအပြင်လွှတ်တော်ကိုယ်စားလှယ်ပေါင်း80ဦး NLD ပါတီဝင်ပေါင်း 1,000 ကျော်အပါအဝင်စစ်ကောင်စီကဥပဒေမဲ့ဖမ်းဆီးထားတဲ့လူဦးရေစုစုပေါင်း 1,000 နီးပါးရှိနေစေဖြစ်တယ်ဆိုပြီးတော့လည်းရေးသားထားပါတယ်စစ်ကောင်စီဘက်ကနေနေကိုအကျံဖက်လူရဲ့မိရှုဖြက်စီးခဲ့တဲ့ဖြစ်စဉ်အရေးအတွက်ကိုလည်းကြေညာချက်မှာအသေးစိတ်ဖော်ပြထားပါတယ်။ဒီတော့တွင်နယူးယောက်ကုလသမဂ္ဂလုံခြုံရေးကောင်စီမှဇန်နဝါရီလ26ရက်နေ့ကကျင်းပတဲ့ငြိမ်းချမ်းရေးကိစ္စဆွေးနွေးပွဲမှာတော့ကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကပါဝင်ဆွေးနွေးခဲ့ပါတယ်။အဲ့ဒီမှာမြန်မာစစ်တပ်ကြောင့်နိုင်ငံရဲ့အဖွဲ့အစည်းတွေထိခိုက်ပျက်စီးမှုရဲ့ဆိုးကျိုးအလွန်ကြီးမားနေပြီးမြန်မာနိုင်ငံသားမကဒေသရင်းနိုင်ငံတွေနဲ့အခြားနိုင်ငံတွေကိုပါထိခိုက်စေတယ်လို့လုံခြုံရေးကောင်စီမှတန်မတ်ကြီးကပြောကြားခဲ့ပါတယ်ရှင်။